ရှိခိုင်လက်နက်ကင်ဖွဲ့အေးနဲ့မြမတမရော်တို့အကြားရှိခိုင်ပြည်နယ်ရင်တိုက်ပွဲတွေပြင်းထန်ဆက်ဖြစ်နေသလိုမြို့နယ်တချို့မှာတမရော်ကလူဦးရေနဲ့ခီးသွွာလာမှုစစ်ဆေးတာတွေလည်းရှိနေပါတယ်။ဒီကနေ့ပုံနာကျွန်းမှာဖြစ်တဲ့တိုက်ပွဲမှာဆိုရင်တမရော်ဖက်ကလေကြောင်းအကူတုံးပြီးတော့အကူအပြင်းထန်တိုက်ခတ်ခဲ့တယ်လို့အေးအဖွဲ့ကပြောပါတယ်။ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်းမြို့နယ်တချို့မှာရခိုင်လက်နက်ကင်ဖွဲ့အေအေနဲ့မြမတ်သမတော်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့သမတော်ဘက်ကလူရည်စည်းစီစစ်တာတွေခရီးသွားလာရေးမှာစစ်ဆေးတာတွေပိုလှုပ်လာနေတာပါပုံနှချုံမြို့နယ်မှာဒီကနေ့အင်္ဂါနေ့နှစ်ဖက်တိုက်ပွဲဆက်ဖြစ်နေပြီးသမတော်ကလေကြောင်းအကူသုံးတိုက်ခိုက်ခဲ့တဲ့အသည့်ပြင်းထန်တယ်လို့အေအေပြန်ကြားရေးရရှိခိုင်တုခကပြောပါတယ
်ဒီနေ့တိုက်ပွဲဖြစ်နေတဲ့ဥရာတဲ့ဒီပုံနာကျောင်းမြို့နယ်ကဒီပညာဝါဆိုတဲ့ရွာရဲ့အနောက်မြောက်ဘက်မှာဖြစ်နေတာဗျရိုးချောင်းနဲ့တိုးပြန်ချောင်းရဲ့ဓာတ်မှာရှိတယ်ဒီနေ့မနေ့စင်နာခွေးရသပြီးတော့ဒိတ်ကြီးကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်နေတယ်ဗျဟိုတို့ဒီဟယ်လီကော်ပတာမရှိနဲ့လာပြီးတော့မှဘုံကြီးတိုက်ခိုက်တာလည်းရှိတယ်ဗျချီခိုင်မှုစင်နေကတော့ဗမာတမ်တို့ဖက်ကတော့ချီခိုင်ကြဆုံးမှုပုံများတယ်ဗျနောက်ဆုံးစင်နေကတော့ဟဲ့ဒီမှာဗမာတမ်တို့ဖက်ကလည်းဟဲ့ဒီဒေတာတွေကိုတို့အားလုံးလည်းနေပြီးတော့မှထုတ်ပြစ်နေတယ်နောက်ယာသားတွေကိုလည်းပဲတို့အကုန်လုံးစိုက်ဆောင်ထားတဲ့တပိုးရှိတယ်ဗျဒေနေရာမှာကြောက်ဆဲမရှိဘူးအဲ့လိုဆိုတယ
်ချီခိုင်ကြဆုံးတာနဲ့ပတ်သက်ပြီးတီချတီပြုတ်နိုင်တဲ့အခြေအနေတော့မရှိပါဘူး။နိုဝင်ဘာလကွန်ပိုင်းကစပြီးဒီကနေ့ထိရခိုင်ပြည်နယ်ဘူတီတောင်ရသိပ်တောင်ပုံနှုံးမြို့နယ်ဘက်မှာမြမတ်သမတော်နဲ့ရခိုင်တမတော်တို့ကြားဖြစ်ပွားတဲ့စိုက်ပွဲရွေအတွက်40ထက်မနည်းရှိသွားပါပြီ။ရခိုင်တမတော်အေအေကရခိုင်ပြည်နယ်တွင်စိတ်ဝင်လာနိုင်ခြေရှိတဲ့အခြေအနေကြောင့်တမတော်ဘက်ကလုံခြုံရေးစစ်ဆေးမှုတွေတိုးပြီးလှုပ်ဆောင်လာနေတာပါ။ရခိုင်တမတော်နဲ့မြမတ်သမတော်တို့စိုက်ပွဲဖြစ်ပွားခဲ့တဲ့ဘူတီတောင်မြို့နယ်ဘက်မှာတမတော်ကစစ်ဆေးတာတွေလုပ်နေတယ်လို့ဘူတီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါတယ်
ဆိုင်ချင်းမျိုးတွေကတော့ကျွန်တော်တို့ဒီဘူဒီတော်မျိုးနဲ့1900တောင်ကြီးရောအစု1900တောင်ချစ်ချတောင်ဥယျာဉ်တောင်ဆိုတဲ့ရော်တွေကိုကျွန်တော်တို့၄မျိုးလေးချာချာစခန်းကနေပြီးတော့ခေါ်ယူဆိုင်ချင်းမျိုးတွေနေတဲ့ရေလို့ရှိပါတယ်ခင်ဗျာ။မနေ့ကဆိုလို့ရှိရင်ကြီးရော်တွေကလူတွေကညာ9နာရီထိုးလို့တမပြန်လျောက်ပြီးကျွန်တော်စီကိုဖုံးဆက်ပြီးတော့သူတို့အကြောင်းကြားပါတယ်။ကျွန်တော်ကလေဒီသက်ဆိုင်တဲ့လေချာချာစခန်းမျိုးကိုပြောရပေါ့နော်။ဘာလို့ဒီလိုအချင်းကြဲကြီးထားတာလဲ။သူတို့ကတော့ဆိုင်ချင်းတွေဆက်တယ်လို့ပြောတာပဲ။ဒါနဲ့သူတို့လက်တဲ့အရှင်ကမတင်နေတဲ့ဒေသမှာဟိုလက်ရှိလာပြီးတွေ့လာပြီးမှပြန်ဆက်တယ်ဆိုတော့သူတို့ရဲ့ငွေကြေးမှုအတွက်အရေးရှိတယ်
။ဘူရီတောင်မြို့နယ်ကျေးရွာတချို့ကိုစစ်ဆေးရတဲ့အကြောင်းရင်းကိုလည်းဥအောင်တောင်းရွှေကအခုလိုဆက်ပြောပါရတယ်
။အဲ့ဒီဘက်မှာဟိုဘုံပေါက်သွားတာအဲ့တခုရှိတယ်လေ။ဆိုတော့နောက်တစ်ခါသူတို့ကိုဒီသဘုံတွေကိုလက်ခါတွေထောက်ပြန်လေအဲ့လိုမျိုးမေးတယ်လို့ပြောတယ်။သူတို့ကဒီလိုထောက်ပြန်လေပြည်နေဆိုတာကထုတ်ချင်းမဟုတ်ချင်းကသပိုင်းထား။ဒါဟိုစီစက်ခုဟာတော့တော်တော်ရှိတယ်။ဒါမဲ့စီစက်တဲ့ခါမှာဒီလိုတကျစီစက်ခုလိုတယ်ဒီလိုဖျက်ပြီးမှလုံးလို့ရှိရင်ဒီတွေကကြောက်လန့်မှုတွေဖြစ်နေတယ
်။အစိုးရတမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ဘူတီတောင်နဲ့ရသိပ်တောင်သွားကလန်းမှာဒီဇင်ဘာ6ရက်နေ့ကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ2ယောက်သေဆုံးသွားပါတယ်။ရန်ကုန်စစ်သွေးလမ်းပေါ်ကစစ်သွေးကြောက်တော်မြောက်ဦးလမ်းပိုင်းမှာခရီးသည်တင်ကားတွေကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆေးနေတာပုံများလာတယ်လို့သင်္ကဟကန်းလက်ရဂိထအဖွဲ့ဥက္ကဋ္ဌကိုအန္တာကြီးကပြောပါတယ်
။အဲစပွဲရဲ့အကြောင်းဒီရန်ကုန်စစ်သည်ကားရဲမကြီးပေါ်မှာအစီအစီတွေများလာတော့ဟုတ်ပါတယ်။အရင်ကစားလို့ရှိရင်တော့အခုစစ်ဆေးမှုကပိုရလို့ပဲပြောရပါမယ်ခင်ဗျာ။ဒီတော့ရဲ့အခက်အခဲဆိုလို့ရှိရင်တော့လမ်းကြောတစ်ခုလုံးမှာဒီရောက်မဲ့အချိန်ကနည်းနည်းနောက်ကျသွားတယ်လို့ပဲပြောရမှာပေါ့လေနော်။ခေါင်းသားမှာဆစ်လိုက်ဒီနားဆစ်လိုက်ကစားတစ်ခုဖိတ်တစ်ခုအားလို့စားပြီးတော့စစ်ဆေးနေရင်ခီးသွားတယ်ကျပါနှောင့်နှင်းနေတာတော့အမှန်ပါပဲ။
ပြီးခဲ့တဲ့တနင်္ဂနွေနေ့ကရတိတ်တောင်မြို့နယ်ကြောက်တန်းသီးဆွဲကျေးရွာလေးမှာတမတော်ပိုင်ကားရစီတိုက်ခိုက်ခံရပြီးတမတော်သား၃ဦးသေဆုံးပြီးတော့၁၀ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။လက်ရှိသီးဆွဲကျေးရွာအုပ်ချုပ်ရေးမှုကိုတပ်ဆိုင်ရာရဲစခန်းကနေစစ်ဆေးနေစေလို့ကြောက်တန်းကျေးရွာသားတို့ကပြောပါတယ်
။သီးဆွဲကအုပ်ချုပ်ရေးမှုကိုခေါ်ဆစ်တယ်လို့ကြားရတယ်။သီးဆွဲတဲ့ကိစ္စထင်တယ်သူတို့ရွာချင်းမှကြီးနေတာ
။တရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဘုံနှချုံးမြို့နယ်ကစစ်ဆောင်တရာကျော်၊ဘူတီတောင်မြို့နယ်ဆိုင်တင်ဆေးရွာကိုမနေ့ကသိန်းချောင်ရောက်ရှိနေတယ်လို့ဘူတီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါတယ
်။ချစ်ချောင်ကတော့ကျွန်တော်တို့ဒီဘုံနှချုံးမြို့နယ်အထက်တင်ပုံတဲ့ကြီးအောင်စုကဖြစ်ပါရဲ့။လင်းကျောက်ခုတ်ကြီးရော်ရဲ့နောက်ပြီးတော့ဒီအဝါကြီးရော်ရဲ့ဆိုပြီးတော့ကျော်ကျော်ကပေါ့နော်။လူတွေကတော့တရက်နှစ်လောက်ရှိတယ်။ဒီကျွန်တော်တို့ဘူတီတောင်မြို့နယ်လင်းကျောက်ကြီးရော်အုပ်စုစိုင်းတင်ဆေးရော်ဆိုတဲ့နေရာမှာရောက်နေပါတယ်ခင်ဗျာ။ဟိုတမောကဖြစ်တော့တဲ့တပည့်ဟာဒီလိုနဲ့လင်းကျက်တဲ့နေရာမှာဖြစ်တယ်လို့ပြောပါတယ်။ဒီလိုကြောက်ပြီးတော့ဆော်လာကြတာဖြစ်တယ်
ပုံနှုံမျိုးနဲ့ထက်တင်မုံတန်းကြေးရွာမှာလဲစစ်ဆောင်300ကျော်ရောက်ရှိနေပြီးစာနာရိတ်ခါနဲ့ဆောင်းဝတ်ထယ်တွေလိုအပ်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ